Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာရှင် VOA American အတန်ရဲ့2022ခုနှစ် February လ2ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ဒီမအင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့မြမအကျက်တဲ့အချိန်မနှောင်းခင်ဖြည့်ရှင်းဖို့ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာတခါအာနာသိန်းတစ်နှစ်ပြည့်တည်ရင်းပြပကန့်ကွက်လှုပ်ရှားမှုတွေအကြောင်းကိုအဓိကနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့စကိုင်းတိုင်းအတွင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေတိတ်ဆုံးမှုရှိနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာ
မိုင်းကလုံးကိုစီစီစီနဲ့ထောင်ထားခဲ့တယ်။ကြောင်ရင်နဲ့ကြောင်ရင်တကားလေးပေါ့နော်။ကြောင်ရင်နဲ့ထည့်ပြီးတော့ကြောင်ရင်တကားဖွင့်ပြီးကွဲဘူးတာအတွက်ရေကျဲနဲ့ထောင်ခဲ့စေကြ
။ဒါကတော့ဒေတာခံ PDF အဖွဲ့ဝင်တအူးက VOA ကိုပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။တခါမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံမှာတရုတ်နှစ်တစ်ကူပွဲတော်ကိုအကန့်အသတ်နဲ့ကျင်းပခဲ့ရတဲ့အချိန်နေစစ်ဟန္တာတိုက်မှုကြောင့်မြမလေယာစိုက်ပျိုးရေးအပေါ်မှာရိုက်ခတ်မှုစစ်ကောင်စီရဲ့လက်အောက်မှာရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအလားအလာစတာတွေကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့သတင်းအစီအစဉ်ကိုကိုအောင်လွေဦးနဲ့အတူကျမကပူးတွဲတင်ဆက်မှာပ
ါ။မြမနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့အချက်တဲတွေကိုနိုင်ငံတကာတိုင်ဝမ်ကနီးလန်းတဲ့နဲ့ထိရောက်အောင်ဖြည့်ရှင်းကြဖို့ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်တော်မ်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။
I am strongly recommending that we consider a new, more robust course of action before it is too late.
ချိန်မနှောင်းရင်ပုံမခိုင်မအကောင်းနဲ့အရေးယူဆောင်ရွက်မှုနည်းလမ်းတစ်ခုကိုစဉ်းစားဖို့အလေးနဲ့တိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားကဆီယနာသိန်းတနည်းပြည့်ဖြစ်အင်္ဂါနေ့ကဗီဒီယိုနဲ့သတင်းစကားပေးရမှာပြောဆိုလိုက်တာပါဆီယနာသိန်းကတနည်းပြည့်တဲ့အချိန်ထိကုလသမဂ္ဂလူညွန်ရေးခေါင်စီကလက်နက်တင်ပို့မှုတားမြစ်ရေးထိရရမလုံနိုင်တဲ့အတွက်ပြည်မဲ့ပြည်သူတွေတည်ချင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ဒီအတွက်မြန်မာဆီယနာပိုင်းနေလက်နက်ငွေကြေးနဲ့တရားဝင်မှုမရအောင်ဖျက်တောက်နိုင်မှုနိုင်ငံတကာကဝန်ဝင်ကြိုးပမ်းကြဖို့လည်းတိုက်တွန်းခဲ့တာပါကုသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကလည်းမြန်မာရေးဖြည့်ရှင်းရမှာနိုင်ငံတကာကထိထိရောက်ဆောင်ရွက်ဖို့အင်္ဂါနေ့မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုစစ်လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့ဖွင့်ဝင်နိုင်ငံတွေကိုတောင်းဆိုခဲ့တဲ့ကုသမဂ္ဂထရီညီလာခံဆုံးဖြတ်ချက်ကိုပြည်ကနေတဲ့အမေရိကန်ကပူတွဲအဆိုပြုခဲ့တာလို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လုံလောက်မှုမရှိသေးတာကိုလည်းထောက်ပြခဲ့တာပါမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအဆုံးသတ်စေဖို့လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အထူးသဖြင့်ကုသမဂ္ဂလူညွန်ရေးကောင်စီကအခိုင်အမာအရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာအရသာဆွေးအကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြည့်အဖြစ်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံအပြင်ဘက်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာအရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာပါလန်ဒန်မြို့ကလှုပ်ရှားမှုမှာတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံဖို့နဲ့အန်ယူဂျီမြို့သားညီညွတ်ရေးဆွေးအကိုအတိအမှတ်ပြုဖို့လည်းတိုက်တွန်းခဲ့ကြပါတယ်ကနေဒါနိုင်ငံမှာလည်းမြန်မာရေးလှုပ်ရှားသူတွေကအင်္ဂါနေ့မှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အွန်လိုင်းလှုပ်ရှားမှုတစ်ခုကိုစီစဉ်ခဲ့ကြတာပါကနေဒါလွတ်တော်ကိုယ်စားလှယ်တချို့ကဖိတ်ကြားထားတဲ့အစီအစဉ်မှာတော့စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေကိုညီညီညွတ်ညွတ်ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းစီစဉ်သူတွေကပြောပါတယ်စစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နယ်သာလန်နိုင်ငံဒဟိတ်မြို့က ICJ နိုင်ငံတကာတရားရုံးရှေ့မှာမြန်မာရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံကနေရာတော်တော်များများလည်းအင်္ဂါနေ့ကစစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေတွေ့ကြရပါတယ်။အာဏာသိမ်းမှုတစ်နှစ်ပြည့်ပြည့်အတန်တည်းသပိတ်ဆန္ဒပြဖို့တက်ကြွလှုပ်ရှားသူတွေတိုက်တွန်းထားတာကြောင့်ရန်ကုန်မန္တလေးမြို့ကြီးအပအဝင်နေရာတော်တော်များများအသွာအလာတွေရှင်းလင်းနေတာတွေ့ခဲ့ရတာပါ။တက်ကြွလှုပ်ရှားသူတွေချို့ကတော့လမ်းမော်ထွက်ဆန္ဒပြတာတွေလည်းရှိပါတယ်။ရန်ကုန်မြို့အပအဝင်နေရာတချို့မှာဆိုင်တွေပိတ်မယ်ဆိုပြီးကျူတင်တိပိထားတဲ့စိုင်းပန်ရှင်တချို့ဖမ်းဆီးခံရတာရှိတယ်လို့လည်းနှီးဆက်သူတချို့ကပြောကြပါဗျ။ဆီယနာသိတနည်းပြည့်ပြည့်စန့်ကျင်လှုပ်ရှားကြတဲ့အင်္ဂါနေ့မှာပဲစစ်တပ်ကိုထောက်ခံတဲ့စူဝေးလှုပ်ရှားမှုတွေလည်းရှိခဲ့ရမှာ ရှမ်းပြည်နယ်ရှိပိုင်းတချီလေးမြို့မှာပောက်ကွဲမှုတစ်ခုဖြစ်ရာကထိခိုက်သေဆုံးမှုတွေလည်းရှိခဲ့ပါတယ်။တချီလေးမြို့မှာစစ်တပ်ထောက်ခံတယ်လို့ရှားမှုဖြစ်ဒါဇင်နဲ့ချီတဲ့လူတွေချီတက်နေချိန်မွန်းလွဲမှာပောက်ကွဲမှုဖြစ်တယ်လို့လည်းကိုရန်တွေ့သူတွေက VOE ကိုပြောပါတယ်။ပောက်ကွဲမှုကြောင့်2ယောက်သေဆုံးပြီး38ယောက်ဒဏ်ရာရကြောင်းလဲလွန်ရွေးတာဝန်ရှိသူတယောက်ကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါ။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေစူးစူးဝါကြုံခဲ့ရကြောင်းပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကပြောပါရယ်အရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေလိုလုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းဖြစ်တဲ့အထိပါကျူးလွန်မှုတွေရှိတယ်လို့လည်းစစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်အင်္ဂါနေ့ကသတင်းထုတ်ပြန်ရမှာဖော်ပြခဲ့တာပါဒီကရနေ့ဒီဇင်ဘာလတဲ့ရန်ကုန်မြို့မှာလွန်ရွေးတပ်ဖွဲ့တွေဖမ်းဆီးသွားပြီးနောက်တေဆုံးခဲ့တဲ့အလုတ်တန်းတပ်ဖွဲ့ဆရာကိုစိုးနိုင်မြောက်ရီခရိုင်လေးကေကော်ဒေသမှာနနက်ကန်အင်အားစုတွေပေါ်ထိုးစစ်ဆင်နေတဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဦးခေါင်းမှာဒဏ်ရာတေဆုံးခဲ့တဲ့ဖက်ဒရယ်သတင်းချန်နယ်အေဒီတာစိုင်းဝင်းအောင်နဲ့ခုနန်းတုံချင်းသတင်းဌာနကပူတီရင်အပါဝင်အာနာသိမ့်ပြီးနောက်ပိုင်းတေဆုံးသူသတင်းသမားအနည်းဆုံး၃ယောက်ရှိတယ်လို့လည်းပြောပါရယ်ပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းသမား9ယောက်ရှိခဲ့ပြီးတနည်းအတွင်းဖမ်းဆီးခံရသူသတင်းမီဒီယာသမား115ယောက်ရှိတဲ့အထက်က14ယောက်ဟာပြည်ထောင်စီရင်ခံရတယ်လို့လည်းပြောဆိုထားပါတယ်။မတရားဖမ်းဆီးခံထားရတဲ့သတင်းမီဒီယာသမား59ယောက်ရှိနေစေဖြစ်တဲ့ကြောင့်ကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးဖြစ်နေလဲဖော်ပြထားတာပါ။ RSF ဖွဲ့ရဲ့ပြီးခဲ့တဲ့2021ခုနှစ်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့မြန်မာနိုင်ငံကနိုင်ငံပေါင်း180နဲ့အဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ American နဲ့ NATO မဟာမိတ်အဖွဲ့ဟာရုရှားကတောင်းဆိုထားတဲ့ထိပ်တန်းလုံခြုံရေးဆိုင်ရာအချက်တွေကိုလစ်လျူရှုထားကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာရုရှားသမ္မတ Vladimir Putin ကပြောကြားခဲ့ပါတယ်
။ Уважаемый господин премьер-министр, дамы и господа, мы очень рады приветствовать в Москве.
NATO ရဲ့တိုးချဲ့မှုကိုတားဆီးရေးရုရှားနယ်စပ်အနီးတိုက်ပွဲဆိုင်ရာစစ်လက်နက်အင်အားတွေချထားမှုကိုရုတ်သိမ်းဖို့ဥရောပမှာ1998ခုနှစ်ကအချိန်ဤတိုင်း NATO အဖွဲ့အနေနဲ့ရပ်တည်ဖို့စတဲ့ကျွန်တော်တို့အဓိကတောင်းဆိုထားတဲ့အချက်၃ချက်ကိုလုံလုံလောက်လောက်ထည့်သွင်းစဉ်းစားတာမျိုးမတွေ့ရပါဘူးလို့ရုရှားသမ္မတကပြောသားတာပါဒါပြင်ယူကရိန်းနိုင်ငံကို NATO စစ်မဟာမိတ်အဖွဲ့ဝင်ဖြစ်ကလက်ခံမှာမဟုတ်ဘူးလို့ရုရှားကအခိုင်အမာပြောထားတဲ့အချက်ကိုလည်းပူတင်ကထောက်ပြခဲ့ပါတယ်။ယူကရိန်းအရေးနဲ့ပတ်သက်လို့အနောက်အုပ်စုနဲ့တလကြော်ကြာထိတ်တိုက်ရင်ဆိုင်မှုတွေရှိခဲ့တဲ့သမ္မတပူတင်ဟာမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားရမှာတော့သူ့အစိုးရအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကတောင်းဆိုခဲ့တဲ့ရုရှားလုံခြုံရေးဆိုင်ရာအချက်တွေကို American နဲ့ NATO တို့ဘက်ကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်နေစေဖြစ်တယ်လို့ဆိုပါတယ်။အနောက်အာဖရိကနိုင်ငံဖြစ်တဲ့ဂီနီဘစ်ဆောမှာအင်္ဂါနေ့ကအစိုးရရုံးတွေအနီးတနက်တန်တွေပြင်းထန်စွာကြားခဲ့ရပြီးတဲ့နောက်အာဏာသိမ်းရန်ကြိုးပမ်းမှုဆိုပြီးအနောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်အဝန် ECOWAS ကရှုံချကန့်ကွက်ခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပွားချိန်အစိုးရအိမ်တော်မှာအရင်စစ်ဗိုလ်ချုပ်ဟောင်းဖြစ်တဲ့လက်ရှိသမ္မတဥမာရိုစစ်ဆိုကိုအမ်ဘလိုလည်းရှိနေပြီးအစိုးရအဖွဲ့ဝင်ဝင်ကြီးအစည်းအဝေးကျင်းပနေတယ်လို့ဆိုပါရယ်မြို့တော်ဘစ်ဆောမှာရှိတဲ့သတင်းအရေးမြင့်တွေအရာအစိုးရအိမ်တော်ကိုလက်နက်အမြောက်များကင်ဆောင်ထားသူတွေဝိုင်းရံပိတ်ဆို့ထားပါရယ်ရိုက်တာသတင်းဌာနဖော်ပြချက်အရာဒဏ်ရာရသူတွေရှိနေပြီးအရေးအတွက်အတိအကျမသိရသေးပေမဲ့အဲ့ဒီတဲကနှစ်ဦးကတော့သေဆုံးခဲ့ပါရယ်တကယ်လို့သာဒီသတင်းအတိပြုမယ်ဆိုရင်သတင်းဘက်တစ်ဘက်ကျော်အတွင်းအနောက်အာဖရိကမှာဒုတိယမြောက်အာဏာသိမ်းမှုဖြစ်လာမှာပါဘာကီနာဖာဆိုနိုင်ငံမှာဇန်နဝါရီလ23ရက်နေ့ကတမနာကိုစစ်တပ်ကဖျောက်ချပြီးအာဏာသိမ်းခဲ့ပါတယ်2022ခုနှစ်ကလည်းဂီနီနဲ့မာလီမှာအာဏာသိမ်းမှုတွေဖြစ်ခဲ့ပါတယ်ဆိုမာလီယာနိုင်ငံအလဲပိုင်းမှာပြိုင်ဘက်မျိုးနွယ်စုတွေရဲ့လက်နက်ကင်တပ်တွေထိတ်တိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားရမှာအနည်းဆုံးလူ10ဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့ကြောင်းဒေသခံတွေရဲ့ရဲအကြီးအကဲတွေကအင်္ဂါနေ့ကပြောပါတယ်ဂေါ်ဂါဒုဒေသဘလနာဘယ်ခရိုင်တဝိုက်ဖြစ်ခဲ့တဲ့တိုက်ပွဲမှာနှစ်ဖက်စလုံးကနေ RPG တွေခြေမုံရေးတနက်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေကပြောပါရယ် အာယာနဲ့မာရီဟန်မျိုးနွယ်စုနှစ်စုကြားတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ပြိုင်ဘက်မျိုးနွယ်စုတွေကြားတမိုင်းကြောင်းအရစကြက်မြေယာပိုင်ဆိုင်မှုအခွင့်အရေးရေရင်းတွေနဲ့အခြားမျိုးနွယ်စုဆိုင်ရာသဘောထားကွဲလွဲမှုတွေအငင်းပွားမှုတွေအကြိမ်ကြိမ်ဖြစ်ခဲ့ပါတယ်။အလွန်ကူးစက်မြန်တဲ့ COVID-19 မျိုးကွဲသစ် Omicron ကနေနောက်ထပ်ထွက်လာတဲ့မျိုးကွဲသစ်ဟာသူ့မူရင်းOmicron လောက်ထပ်ပြီးပြင်းထန်ပုံမရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှာကြေညာပါတယ်။မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ WHO ရဲ့ COVID-19 တုံ့ပြန်ရေးအဖွဲ့ခေါင်းဆောင်ဒေါက်တာ Boris Pavlin အဆိုအရလက်ရှိအများအပြားကူးစက်နေတဲ့ BA1 Omicron မျိုးကွဲသစ်ရဲ့နောက်ထပ်မျိုးကွဲသစ်တစ်မျိုးဖြစ်တဲ့ BA2 ကိုဒိမ့်မတ်နဲ့အခြားနိုင်ငံတချို့မှာတွေ့ရှိခဲ့တာဖြစ်ပါတယ်။BA2 ကူးစက်နေတဲ့နိုင်ငံတွေကအခြေအနေတွေကိုကြည့်ရင်ဆေးရုံတွေမှာမျောလင့်ထားရတဲ့လူနာအများပြားတက်ရောက်ကူးတာတာမျိုးမတွေ့ရဘူးလို့ Pavlin ကပြောပါတယ်။ဒါအပြင်ဒီလို Omicron ပိုးသစ်တွေအတွက် COVID-19 ကာကွယ်ဆေးကထိရောက်မှုရှိနေကြောင်းလည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်။ဗုဒ္ဓဘုနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်အသံလွှင့်နေပါတယ်။မကြာခင်မှာတော့ဆရာနာသိန်းတစ်နှစ်တာသတင်းမီဒီယာအခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစတင်ကြည့်ကြရအောင်ပါ။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့မင်းကင်းမြို့နယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ကဏီမြို့နယ်ကကင်းကျေးရွာမှာမိုင်းနေမိလို့အရက်သားတအူးတေဆုံးခဲ့တဲ့အပြင်အရက်သားတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ဇန်နဝါရီလ31ရက်နေ့ကစလို့စကိုင်းတိုင်းကဏီနယ်နဲ့မင်းကင်းနယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေရမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းတဲ့တနည်းပြည့်နေ့မှာလဲတိုက်ပွဲတွေကဆက်ပြီးရှိနေပါတယ်။ချင်းရွင့်မြစ်ထဲမှာဖျက်တမ်းနေတဲ့စစ်ကောင်စီရေရင်တွေအပေါ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့မဟူယာနဂါအဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။နာရီနဲ့နှစ်မိနစ်မှစပစ်တာဗျဟုတ်ကျွန်တော်တို့ဒီဟိုကမှပြောပါကျွန်တော်တို့ခက်လုံပီတော့မှစပစ်တာဗျဟုတ်ခက်လုံပီတော့အဲ့ဒီကျွန်တော်တို့စင်ကလေးပေါ့အဲ့ဒီ၃နေရာမှာခက်လုံပီတော့ပါရင်စပစ်တာဗျဟုတ်နှစ်တောင်ခက်နာပေါ့ကင်းကနေတော်တော်ပြင်မနာတဲ့နေပြင်မနာတော့ပေါ့ဗျအောက်ကင်းကဆက်ဆက်သွားတဲ့ရင်ရင်ရှိအုပ်စုနဲ့ဖြစ်တာဗျဟုတ်ဒီတိုက်ပွဲအချိန်ကြီးကသူတို့ဘယ်နဲ့ကောင်ရှာတယ်လဲတော့မသိသေးဘူးဗျ
စစ်ကောင်စီတပ်တွေကကဏီနယ်ချင်းသွင်းမြစ်အောက်ဖက်ကခြေရာတွေကိုကုန်းချောင်းကရေချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေတာပါဇန်နဝါရီလ31ရက်ကကုန်းချောင်းကနေနေမြေရှင်းလင်းတဲ့စစ်ကောင်စီတပ်ဟာပင်ကျွာအနီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်အိမ်အောင်စု180ရှိတဲ့ပင်ကျွာကိုမီးရှို့သွားတဲ့အတွက်နေအိမ်160မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရေရင်တွေနဲ့တွာလာနေတဲ့စစ်ကောင်စီတပ်ဟာကင်းကျွာမှာတက်ချရနာခဲ့ပြီးနောက်တရင်လာနေကပြန်လည်ထွက်ခွာချိန်မှာကျွာသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဖန်စီခေါ်ဆောင်သွားသူ9ဦးအနက်2ဦးမှာတေဆုံးသွားပြီး2ဦးမှာပြန်လည်လွတ်မြောက်လာပါတယ်။စစ်ကောင်စီတပ်ဟာကြေးရွာတွေကနေအိမ်ဗီဒီယိုထဲမှာလည်းမိုင်းထောင်သွားပြီးဒေသခံတို့ကဗီဒီယိုကိုဖွင့်ချိန်မှာပောက်ကွဲပြီးတေဆုံးသွားခဲ့တယ်လို့ကင်းကြေးရွာကကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။မိုင်းတလုံးကိုစီစဉ်ရှိရှိနဲ့ထောင်ထားခဲ့တယ်။ကြောင်ရင်နဲ့ကြောင်ရင်တကားလည်းပေါ့နော်ကြောင်ရင်နဲ့ထည့်ပြီးတော့ကြောင်ရင်တကားဖွင့်ရင်ကွဲဘူးကတည်းကရေကျင်းနဲ့ထောင်ခဲ့ကြတာ။ကြောင်ရင်ကားကိုဆွဲခွင်လိုက်တယ်။ကြောင်ရင်လည်းပြင်လဲပြင်သွားတယ်။အဲ့မှာနောက်ကျောမှလည်းသူတို့ short ဆင်တာလည်းကျွန်တော်တို့ကဟိုအခုလိုက်လို့ရတာပေါ့ဗျာ။ဟုတ်အဲ့မှာတကားဆုံးတော့အမျိုးသမီးတယောက်ဆုံးဆုံးသွားပါလေကြာ
။ကဏီနဲ့မင်းကင်းနယ်ထဲမှာချင်းသွင်းမြစ်တဲ့တွာလာနေတဲ့စစ်ကောင်စီတပ်ရဲ့ရေရင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆုတလို့တိုက်ခိုက်တာတွေရှိနေပြီးစစ်ကောင်စီရဲ့ရေရင်တွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာနေအိမ်တွေမီးလောင်ကျန်းတာတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့တနှစ်ပြည့်ချိန်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရဲ့လက်နက်ကင်တိုက်ခိုက်မှုတွေစကိုင်းတိုင်းအပြင်ဒေသတချို့မှာရှိနေပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်။ကျမတို့အခုဆက်လက်ပြီးတော့ရန်ကုန်ကသတင်းပေးပို့ချက်ပုဒ်ကိုတင်ပြမှာပါ။ဒီနှစ်မှာကြာရောက်တဲ့တရုတ်နှစ်တစ်ခုနေဟာဖေဖော်ဝါရီလ1ရက်မြန်မာနိုင်ငံမှာဆရာနာသိန်းနဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေပါတယ်။
လက်ရှိနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်တရုတ်နှစ်တကူကာလမှာအရင်လိုတရုတ်ဖျားကြောင်းတွေမှာစီစီကားကားအခန့်ကျွေးမွေးတာတွေမလုပ်နိုင်ပဲအချင်းချင်းပြီးတော့ကျင်းပခဲ့ရတယ်လို့မြန်မာပြည်ပွားတရုတ်လူမျိုးတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်
။2022ခုနှစ်တရုတ်နှစ်တကူနှစ် February လ1ရက်နေ့မှာရန်ကုန်မြို့တရုတ်တန်းမှာအရင်လိုတရုတ်နှစ်တကူပွဲတွေကိုစီစီကားကားကျင်းပတာမတွေ့ရပါဘူး။မုံချောင်းအများစုကလည်းအရင်လိုစားပွဲတောက်ပွဲနဲ့အခမ်းပွဲတွေမကျင်းပတော့ဘူးလို့ရန်ကုန်ကတရုတ်ဘုံချောင်းအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောဆိုပါရယ်။နိုင်ငံရေးအခြေအနေနဲ့ကိုဗစ်ရောဂါကြောင့်ဆွေမျိုးသားချင်းတွေစုံစည်းဖို့ခက်ခဲတဲ့အတွက်တချို့ဘုံချောင်းတွေလောက်ပဲအခမ်းပွဲတွေကိုအချင်းယုံလုပ်ခဲ့တယ်လို့သူကပြောဆိုပါရယ်။
ကျွန်တော်တို့ကတော့စားပွဲပါနေတော့မလုပ်တော့ဘူး။တကယ်တော့စီစီကားကရှိတယ်ဆိုတာကအရင်ကလူကြီးတွေကလည်းအကုန်လုံးဒီမှာရှိကြတယ်လေ။ဒီမှာရှိကြတဲ့အခါကျတော့သူတို့ကစားပွဲပါနေလို့လည်းနေတည်ကြရင်ဘာညာလုပ်ကြတယ်လေ။ဘာမှဒီနေ့ကသိမလုပ်ဖြစ်ဘူးနော်
။ရန်ကုန်တိုင်းလာသာမျိုးနယ်တွေကတရုတ်လူမျိုးအများစုနေထိုင်ကြတဲ့တရုတ်တန်းမှာပုံမှန်ဆိုအခုလိုနှစ်တကူရက်မျိုးဆိုရင်ဈေးဆိုင်တွေမှာဈေးဝယ်သူတွေတော်လာလည်းပတ်ကြသူတွေနဲ့အတော်ကလေးစီကားလေးရှိပါတယ်။ဒီလိုပြောရှင်းမှုမျိုးမရှိတာနှစ်နှစ်ရှိပြီလို့တရုတ်တန်းမှာနေတိုင်းတဲ့တရုတ်နယ်ပေါ်လုပ်ငန်းရှင်တူက VOE ကိုအခုလိုပြောပါတယ်
။ဒီကွန်းကတော့အလုံး6ကတ်နေပါပဲပြောရမယ်ဆိုတော့ပြောရှင်းမှုဆိုတာလည်းဟိုအနာဂတ်ရှိမှပြောကြတာလေဒီလိုရဲ့သဘောပေါက်လား။ဒီနေ့ကအနေထားဆိုဒီလိုရမျိုးစုံကအကုန်လုံးဒီလိုခေါ်မယ်စိတ်ချောက်ရှားကုန်ကြတဲ့အနေထားပေါ့။စင်စာတွေးခေါ်တတ်တဲ့လူတိုင်းရဲ့ရင်ထဲမှာတော့အနာဂတ်ပြောက်သွားတာပေါ့။ဒီနှစ်ကူရတော့မှမဟုတ်ဘူးပဲပွဲပဲဖြစ်ဖြစ်စီရတော့မလာတော့ဘူးဒီကတော့
ဒီနှစ်တရုတ်နှစ်တကူတဲ့နေ့ဟာစစ်တပ်အာဏာသိမ်းတတိပြည့်နဲ့တိုက်ဆိုင်နေတာကြောင့်မနေ့ဆယ်နာရီကနေညနေ၄နာရီအထိလမ်းပေါ်မထွက်အတန်တိတ်စန့်ကျင်ဆန္ဒပြမှုတွေလည်းနိုင်ငံအနှံ့မှာရှိခဲ့ပါတယ်အခုလိုတိုက်ဆိုင်နေတဲ့အတွက်လည်းတရုတ်နှစ်တကူပွဲတွေတိတ်ဆိတ်နေတာဖြစ်တယ်လို့ဆိုပါတယ်နှစ်တကူချိန်မိသားစုတွေစုံစည်းကြဖို့ရဲဝေးကလာကြသူတွေနဲ့တရုတ်နယ်ပေါ်ရဲ့အိမ်တွေမှာစီစီကားကားရှိပေမဲ့ဒီနှစ်တော့ရိုးရမပြတ်အောင်ဆိုတဲ့သဘောလောက်ပဲနှစ်တကူပွဲကိုလုပ်ခဲ့ကြပါတယ်
။ပုံမှန်ဆိုရင်တရုတ်နှစ်ကူကတကယ်ပျော်ဖို့ကောင်းတဲ့ကာလပါနော်။အရေးရောက်နေတဲ့ဒီကိုမောင်မားတွေအကုန်လုံးပြန်လာကြမယ်။အကုန်လုံးမိဘကိုတော့ပြန်မယ်။အခုကကြတော့ဒီပြစ်ကာလမှာတတိယလိုင်းမှာမိဘကတော့များများလဲဆုံးရှုံးကုန်ကြတယ်လေ။ဒါမိသားစုကတော့များများလဲခြေတွင်းလို့များမယ်ဆိုပါလေ။ဒီတဲ့ကြောပြနေဒီလိုမျိုးနှစ်ကူကိုစက်နိုင်ကြလို့ဆုံးလိုက်တဲ့ဘောလေးကိုမြင်တာပ
ါတရုတ်နှစ်တကူအကျိုးကာလမှာဒီနှစ်ကူအတွက်ရောင်းချတဲ့ဆိုင်တွေအများပြားရှိခဲ့ပေမဲ့စီးပွားရေးအဆင်မပြေတာကြောင့်ဝယ်တဲ့သူတွေကတော့အများကြီးနှဲသွားတယ်လို့ရန်ကုန်တရုတ်တန်းကလုပ်ငန်းရှင်တချို့ကပြောပါတယ်နှစ်တကူအကျိုးညနေအထိဈေးတွေရဲ့လက်ထက်မှာပစ္စည်းတော်တော်များများရောင်းမကုန်ပဲကျန်နေခဲ့ပါတယ်ဇန်နဝါရီလ24ရက်နေ့ကနေFebruary လ15ရက်နေ့အထိ2022ခုနှစ်ရဲ့တရုတ်နှစ်တကူကာလတွေပါနှစ်တကူအကျိုးပွဲတော်နဲ့လူကြီးမိဘတွေကိုကြော့တာတွေကိုတော့နှစ်တကူအကျိုးညာဖြစ်တဲ့ January လ31ရက်နေ့အထိလှုပ်ကြပြီး February လ1ရက်ကနေ17ရက်နေ့အထိကတော့ຫນွေဥရာသီပွဲတော်လို့ခေါ်တဲ့တရုတ်နှစ်တကူကာလဖြစ်ပါတယ်ကျန်တဲ့ February လ12ရက်နေ့ကနေ15ရက်နေ့အထိကတော့မီထွန်းပွဲတော်ရက်တွေပဲဖြစ်ပါတယ်တရုတ်နှစ်တကူနေ့ဖြစ်နေသလိုဆရာနာသိန်းနှစ်ပတ်လည်နေလည်းဖြစ်နေတာမို့ဈေးဆိုင်ပိုင်ရှင်တွေအနေနဲ့စိုင်ပိတ်မယ်ဆိုရင်သက်ဆိုင်ရာမှာအကြောင်းပြချက်ပေးပြီးစာတင်ခွင့်တောင်းကြရပါတယ်ဈေးတွေစိုင်တွေမပိတ်ဖို့စစ်ကောင်စီကတတိပေးထားတဲ့အတွက်ဈေးဆိုင်တွေဖွင့်ကြရပေမဲ့နေ့လယ်ပိုင်းကလူသွားလူလာမရှိသလိုဈေးဝယ်လာသူတွေလည်းမရှိဘူးလို့စိုင်ရှင်တွေကပြောကြပါတယ်
ကုဆုံမှုကြပါရှင်မကြခင်မှာတော့ထိုင်းနိုင်ငံမှာမြန်မာအလုသမား၄သိန်းလောက်ကိုအလုခေါ်ယူမဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကြားဖို့ရှိပါတယ်ရှင်အခုတော့ဒီဆရာနာသိန်းနာတစ်နှစ်တာကာလအတွင်းသတင်းမီဒီယာအခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့တနှစ်တာအတွင်းမှာသတင်းမီဒီယာ၉ခုရဲ့ license တွေရုတ်သိမ်းခံရတယ်လို့သတင်းသမားအယောက်100ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။စစ်ကြောရေးအတွင်းမှာလည်းတည်ဆုံခဲ့တဲ့သတင်းတောက်တွေရှိတယ်လို့သိရတယ်ပေါ့နော်။ဒီထဲမှာလည်း၃ယောက်လောက်ရှိတယ်လို့ကျမတို့သိရပါတယ်။နောက်ပြီးစစ်ကောင်စီအုပ်ချုပ်နေစဉ်အတွင်းမှာသတင်းမီဒီယာတွေအနေနဲ့သတိထားသတင်းယူနေရတဲ့အခြေအနေအကြောင်းကိုရန်ကုန်ကလာတဲ့သုံးသက်ချက်ကိုမဆုမွန်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့တနှစ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာ ပြည်သူကရွေးကောက်တင်မြောက်ထားတဲ့ NLD အစိုးရစီကနေစစ်တပ်ကနေအာဏာသိမ်းလိုက်တဲ့အတွက်ပြည်သူတွေဟာတန်ဖုံးတီးပြီးတော့မကျေနပ်မှုတွေကိုစတင်ပြသရာကနေရပိုင်းတွင်းမှာပဲမြန်မာနိုင်ငံအနှံ့မှာပြည်သူလူထုအများအများလမ်းမတွေပေါ်ထွက်လာပြီးတော့ဆရာနာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမြို့အစုံကဆန္ဒပြပွဲတွေကိုသတင်းမီဒီယာတွေပြည်သူကြားကသတင်းတောက် Citizen Journalist တွေကနေ online ကနေအချိန်နဲ့တပြေးညီကဘာတိအောင်တင်ပြနိုင်ခဲ့ကြပါတယ်။ဆန္ဒပြမှုတွေအကောင်းလာခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးပြီးအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာချိန်မှာလည်းပြစ်ခတ်ဖမ်းဆီးနှိမ်နှင်းမှုတွေကိုမှတ်တမ်းတင်သတင်းထုတ်ပြန်နိုင်ခဲ့ကြပါတယ်။အဲဒီနောက်မှာတော့ဆီယနာသိမ်းမှုစန့်ကျင်တဲ့သတင်းတွေကိုလုံခြုံရေးတွေရဲ့ဖိနှိပ်မှုသတင်းတွေအချိန်နဲ့တပြေးညီတင်ပြခဲ့တဲ့သတင်းလုပ်ငန်းကြီး၅ခုရဲ့လုပ်ငန်းလုပ်ကင်ခွင့် license ကိုစစ်ကောင်စီကစတင်ရုပ်သိမ်းခဲ့ပါတယ်။အခုဆိုရင်တော့လုပ်ငန်းလုပ်ခွင့် license ရုပ်သိမ်းခံရတဲ့သတင်းမီဒီယာလုပ်ငန်းပေါင်းကစုစုပေါင်း6ခုရှိပါတယ်။တချို့လုပ်ငန်းတွေကတော့ရက်ဆိုင်သွားပြီးတော့တချို့မီဒီယာလုပ်ငန်းတွေကတော့ရတဲ့နည်းနဲ့သတင်းတွေကိုဆက်ပြီးတော့တင်ပြနေကြပါတယ်။လုပ်ငန်းပိတ်သိမ်းခံလိုက်ရတဲ့မင်းစီမမီဒီယာရဲ့စီမံခန့်ခွဲမှုအယ်ဒီတာဦးစိန်ဝင်းကလက်ရှိစစ်ကောင်စီလက်ထက်သတင်းလွတ်လပ်ခွင့်ကိုအခုလိုတုံ့တက်ပါတယ်
။ဒီဟိုမင်းအောင်လိုင်းစစ်အုပ်စုတက်လာပြီးတော့နော်သတင်းမီဒီယာကိုဖိနှိပ်တဲ့ဟာကကျွန်တော်တို့မြန်မာပြည်တမိုင်းတလျှောက်မှာကျွန်တော်အမြင်ရပြောရလို့ရှိရင်ဂျပန်ခေတ်ကာလလိုနဲ့သွားတူတယ်။ဂျန်နဲ့ဘယ်ချိန်ကာလကမှဒီလောက်ဆိုးရတဲ့ဟာကိုမကြုံခဲ့ရဘူး။ဂျပန်ခေတ်မှာမီဒီယာသမားတွေဟိုဂျပန်ကင်ပေတိုင်းကြီးတက်လို့ဟိုတေးတယ်တေးတာအခုဒီလောက်ရှိပါမလားပေါ့နော်။အခုအနေထားရတော့ဟောအသက်ခံလို့တေးတာတော့မှသုံးယောက်ရှိသွားပြီဒီစစ်ကြောရေးမှာနာသက်ခံတာဖန်စီခံတာဆယ်ဆူကြောင့်ဝရံပြေးဖြစ်နေတဲ့ဟာအဲ့ဒါတွေရတဲ့အများကြီးပဲနှိမ့်ဆက်တဲ့နေရာမှာလည်းဖက်စစ်ဟိုစစ်တပ်ပီပီတာတာကိုပဲနှိမ့်ဆက်တယ်အဲ့တော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုတာအင်တာမဆိုးရတဲ့အနေအထားကိုရောက်တယ်
ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေမှာတရင်ရယူနေချိန်မှာဖမ်းဆီးခံရတဲ့တရင်တောက်တွေလည်းရှိပါတယ်။စစ်တပ်ရဲ့လုံရက်တွေကိုထောက်ပြနိုင်တဲ့တရင်မျိုးတွေကိုပြည်တွင်းမှာရယူတင်ပြနိုင်ဖို့ကလည်းခက်ခဲလာခဲ့ပါတယ်။တက်မတော်ပြိုကွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်9ကာကြီးနဲ့ဖမ်းဆီးထောင်ချခံခဲ့ရပြီးတော့လူငယ်ချမ်းသာကွင်းနဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အမိမဖော်လို့တဲ့တရင်သမားတဦးကလည်းအနာသိမ့်လိုက်တဲ့တနှစ်တာကာလအတွင်းသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံနဲ့လက်ရှိသတင်းရယူနေရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။ကျွန်တော်ကသတင်းယူနေရတာကတိတ်ပုံနဲ့ရုပ်ဖြတ်ပြီးအမောင်ထဲကနေသတင်းရယူနေရတယ်။တာစုတွေနဲ့အတူတူဖြတ်တန်းနေရတဲ့ဘဝတွေမှာလည်းကျွန်တော်တို့ပတ်ဝန်းကျင်မှာလည်းသတင်းသမားဆိုတဲ့ပုံစံမျိုးနဲ့မဟုတ်ဘဲနဲ့သတင်းသမားအလုပ်တောင်ပြန်မလုပ်ရတဲ့အဖြစ်ဆိုးတွေနဲ့ကျွန်တော်တို့ကကြုံတွေ့နေရတယ်။အဲ့တော့ဖန်စီခံတဲ့ထောင်ထဲမှာရှိနေတဲ့သတင်းထောက်တွေကအရောက်လျှောက်တော့ရှိနေသေးတယ်။အဲကျွန်တော်လွတ်လာတာဟိုမများပါသေးပါဘူး40 30ကိုပဲလွတ်ပေးထားလေ။ခုလွတ်လာတဲ့သတင်းသမားတွေရဲ့အန်ရီဟာလည်းရုံးကန်နဲ့ထွက်ပြေးနေရတဲ့ဖြစ်တယ်။အဲ့တော့မီဒီယာအခင်းအကျင်းရအမောင်ထဲကနေသတင်းရယူနေနေနေသေးတဲ့ဟိုနိုင်ငံကြီးတစ်ခုဖြစ်နေတယ်ပေါ့ဗျာ
။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမိသားစုအိုးအိမ်တွေကိုစွန့်ခွာပြီးတော့အသက်လွတ်ပြီးတော့ဘေးလွတ်ရာလွတ်မြောက်နေမိတဲ့နဲ့နေဆက်ဒေသတချို့ကိုထွက်ပြေးတင်းရှောင်ခဲ့ရတဲ့သတင်းသမားတွေကလည်းမနှဲပါဘူးစစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုသရုပ်တာမှန်နိုင်ဖြစ်နဲ့အတိမတ်ပြုပြီးသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလှုပ်ဆောင်မယ်လို့ပြောခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးရတာကလည်းသတင်းမီဒီယာကျင့်ဝတ်တွေကိုဖောက်ဖျက်လို့သတင်းမီဒီယာအလုပ်ကိုမလုပ်ဘဲဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အတွက်တရားစွဲအရေးယူတာဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ခြင်းတဲ့သတင်းတွေကိုလည်းပုံမှန်ထုတ်ပြန်တယ်လို့သတင်းစာရှင်းလင်းပွဲတွေကိုလည်းလုပ်ပါတယ်။ဒီလိုလုပ်တာဟာသူတို့လိုချင်တဲ့သတင်းဖော်ပြမှုတွေဖြစ်လာအောင်မီဒီယာကိုအသုံးချပုံဖော်နေတာလို့သတင်းမီဒီယာသမားတဦးဖြစ်တဲ့ကိုဆိုးရကရှုမြင်ပါတယ်။လက်ရှိမှာတော့သူကိုယ်တိုင်ကလည်းလွတ်မြောက်နေမည်တစ်ခုမှပုံခုနေရသူဖြစ်ပါတယ်
။ဆရာနာရှင်အစိုးရကဒီသတင်းသမားတွေကိုဖမ်းဆီးတာရိုင်းနဲ့တက်ဖြတ်တာအပြင်းမမဟုတ်ဘူး။သတင်းလောကကပုံဖြတ်တာပေါ့နော်။သတင်းသမားတွေကိုဖမ်းနေတယ်ဒီလိုမှလုပ်နေတဲ့တဲ့လာချင်းလင်းဝဲဆိုရင်တိတံမြင်တာပါလေဟိုပုံမှန်ဒီတရင်သမားတွေ လွတ်လပ်ခွင့်တွေရတော့ကလောက်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွေအခြေသွင်းနေအခုနေပြီးတော့မှသူတို့လုပ်နေတဲ့သတင်းစာရှင်းလင်းပွဲတွေအခြေသွင်းရဘယ်လောက်ပါလဲဆိုတာကြီးတဲ့ပြဿနာတွေအများကြီးပြီးပါတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့သူတို့ကသတင်းမီဒီယာလောကကိုပုံဖြတ်တာအတုလုပ်တာတော်တော်ဆိုးပါတယ်ပေါ့နော်အဲ့ဒီဟာကတခြားနိုင်ငံတွေထက်ဒီဆရာနာရှင်ဆိုးရုံမှုကဟိုပို့ပြီးတော့တည်တာပါတယ်အခုလက်ရှိအခြေအနေကတော့ဒီဆရာနာရှင်နေနဲ့ဒီသတင်းသမားတွေကိုဖန်ဆီးထောင်ကြတိုင်းနိုင်ငံတွေမဟုတ်ဘူးသတင်းလောကကိုပါသတင်းသမားအတုတွေနဲ့ပုံဖြတ်နေတာတော်တော်ဆိုးရတဲ့အခြေအနေလို့ပြောလို့ရတယ်
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ NLD အစိုးရလက်ထက်မှာကတည်းကကြာဆင်းနေပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်အတွင်းမှာထပ်မံကြာဆင်းခဲ့ပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့သုံးသပ်ချက်အရဆိုရင်2020ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်ကိန်း139အဆင့်မှာရှိခဲ့တဲ့မြန်မာနိုင်ငံဟာ2021ခုနှစ်မှာတော့140ကိုကြာဆင်းခဲ့ပါတယ်။2021ခုနှစ်အတွင်းမှာကဘာပေါ်မှာသတင်းသမားဖမ်းဆီးခံရတာအရေးအတွက်အများဆုံးစည်းရင်းထဲမှာလဲမြန်မာနိုင်ငံပါဝင်ခဲ့ပါတယ်လက်ရှိအချိန်မှာလဲသတင်းသမားအယောက်90လောက်အဖမ်းဆီးခံထားရဆဲဖြစ်ပါတယ်ရှင
်မဆုမမရှင်ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခီးသွွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ရွှေပြောင်းလှုပ်သား၈သိန်းအရေးပေါ်လိုအပ်နေတဲ့အကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ်ကပြောကြပါတယ်ဒီလိုခေါ်ယူမဲ့အလုတ်သမားတွေထဲမှာမြန်မာနိုင်ငံကအလုတ်သမား၄သိန်းလောက်ခေါ်ယူဖို့ရထားတယ်လို့လဲဆိုပါတယ်ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခရီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းများအတွေ့ရွှေပြောင်းအလုတ်သမား၈သိန်းအရေးပေါ်လိုအပ်နေကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် Federation of Thai Industry FDI ကထိုင်းဆိုရကိုတင်ပြထားပါတယ်ဒီအကြောင်းနဲ့ပတ်သက်လို့အလုတ်သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုတ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။တော်တောင်းဆိုထားပြီးသားပါ။ဒီအလုတ်သမားတွေကျေဝင်ခေါ်ဖို့တော်လို့ဆိုလုပ်ငန်းတွေပြန်ဖွင့်ပြင်ဒီတိုးစင်တွေရောနောက်ပြီးတော့ထုတ်ကုန်တွေရောအဲ့ဒါတွေကလုပ်သမားတွေလိုအောင်ကျေးဇူးတော်အဲ့ဒီခြေကြောင်းလုပ်သမားတွေ။အဲ့တော့အဲ့ဒီကနာပြောတဲ့ချက်သိမ်းမှာအနာသိမ်းရအနေရပေါ့။နာသိမ်းရတော့အကနာတဲ့ထုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေပေါ့တကယ်ထုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေတဲ့လို့ကျန်တဲ့3000ရတော့ကဟိုဝန်ဆောင်မှုပေးတဲ့ဟာတွေပေါ့လေပြီးသွားလုပ်ငန်းနဲ့ဆိုင်အဲ့မှာလုပ်တော့အဲ့ဒါအတွက်သူတို့ကနေပြီးတော့ခိုင်းမဆိုးရအောင်တောင်းဆိုကြတာပေါ့
ထိုင်းနိုင်ငံရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းတွေပြန်လည်မြင့်တင်တဲ့စနစ်လိုမျိုးအလုပ်သမားတွေခေါ်ယူမဲ့လုပ်ငန်းရှင်တွေကမြန်မြန်ဆန်ဆန်တိုက်ရိုက်ခေါ်ယူနိုင်ဖို့ထိုင်းအစိုးရကို FDI ကတောင်းဆိုထားပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့ကနေတဆင့်အလုပ်သမားတွေခေါ်ယူဖို့စီစဉ်ဆောင်ရွက်နေတာဖြစ်ပြီးထိုင်းကခေါ်ယူမဲ့မြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံကအလုပ်သမားတွေထဲမှာမြန်မာနိုင်ငံကအလုပ်သမား၄သိန်းလောက်ကိုခေါ်ယူဖို့ရာထားချက်ရှိတယ်လို့လည်းဦးမင်းဦးကပြောပါတယ
်ဘာလို့သူကဟိုလေကျန်ရမယ်ဆိုလို့ရှိရင်တို့လည်းဒီမှာ stamp box ဆိုတဲ့ပုံစံမျိုးကိုတို့ကလုပ်ရှင်တယ်အခုခီးသွွားတွေအများခီးသွွားဒီလုပ်ငန်းအတွက်တို့ကအထူးအစီအစဉ်ပို့ပြီးလုပ်တယ်မလား stamp box တွေလုပ်တယ်အဲ့ဒီပုံမျိုးကိုတို့ကလည်းရှင်းနေမယ်ဆိုလို့ရှိရင်တို့သမားတွေကိုတိုက်ရိုက်ခေါ်ယူတဲ့ကျေလွယ်ကူနေနေနဲ့နေရက်ကနေတိုက်ရိုက်ခေါ်ယူတဲ့ခုနှစ်မျိုးကိုလုပ်ပေးဖို့တို့ကပြောတာဒုညောဒီတက်ခံရတာဆိုတော့တို့ခေါ်ရတဲ့အဲ MOU နဲ့ format နိုင်ငံသုံးနိုင်ငံကဒီလိုခေါ်ရတယ်မှာအများဆုံးကမြန်မာအများဆုံးပဲ။ဒီမှာကျွန်တော်တို့၄သိန်းလောက်ရှိဟိုအောင်နေဖြစ်တာလေခံမှန်းတော့
တက်ပြီနဲ့မဲဆောက်မျိုးကနေတစင်းတရားမဝင်ရွှေပြောင်းလို့တမားတွေကဝင်ရောက်လာနေမှုတွေဇက်တိုက်ဖြစ်နေပြီး2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့တမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်လက်ရှိမှာလည်းမြန်မာနိုင်ငံကနိုင်ငံရေးစီရေးစီးပွားရေးအခက်အခဲတွေကြောင့်တရားမဝင်ရွှေပြောင်းလို့သမားတွေအလုံးရင်းနဲ့ဝင်ရောက်လာကြတာတွေလည်းဖြစ်ပေါ်နေတာပါ2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့သမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်ဒီလိုအခြေအနေတွေကြောင့်လူကုန်ကူးမှုတွေဖြစ်လာပြီးတရားဝင်အလုံသမားတွေအမြန်ခေါ်ယူနိုင်ဖို့စီစဉ်ဆောင်ရွက်နေတာဟာလူကုန်ကူးမှုရောကြစေဖို့လည်းရည်ရွယ်ကြောင်းထိုင်းဆက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မကြခင်မှာတော့ရိုဟီဂျာဒုက္ခသည်တွေမြန်မာနိုင်ငံဒီနေရက်ပြန်ရေးအလားအလာနဲ့ပတ်သက်လို့သုံးသက်ချက်ကိုတင်ပြဖို့ရှိပါတယ်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Pay တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။ အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရရှင်။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့အစီအစဉ်လေးကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ဒီနေ့တာကတော့ဆရာသုံးသက်ခဲ့တဲ့ဒီနေ့တာကတော့စိုးစိုးချင်းနေပေါ့နော်ကိုဗစ်ကလည်းစိုးစိုးချင်းနေနိုင်ငံရေးချင်းနေရတဲ့ပြည်내တဲ့အစီအစဉ်ဒီဝေကြီးတဲ့ပတ်သက်တဲ့ဗန်ဒီပိတ်သွားတဲ့အနေထားဆက်ပြောထုတ်လို့မှတော့ကြာသွားတော့
ဒါကတော့မြန်မာနိုင်ငံစံစပါလုပ်ငန်းရှင်များအသင်းဒုဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOE ကိုပြောသားတာပါဆေယနာတိမ့်မှုကြောင့်ဒီမြမလေယာစိုက်ပျိုးရေးကိုဘလောက်ထိထိခိုက်မှုတွေရှိခဲ့တယ်လဲဆိုတဲ့သုံးသက်ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ကဘာတလွားခီးသွားနောက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြမှာပါရှင်ဘင်္ဂလားဒေ့ရှ်ကနေရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်ရေးဝေဝါးနေစေဖြစ်တယ်လို့ရခိုင်ရိုဟင်ဂျာတပ်မတ်က ARU ကနေ OIC နိုင်ငံတကာအစ္စလာမစ်အဖွဲ့အပါအဝင်နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတီးတီးကိုပေးပို့တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပြင်မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေမှာပြိုင်ဘက်နိုင်ငံရေးအင်အားစုတွေကိုထိုးနှက်ဖို့အတွက်ရိုဟင်ဂျာတွေကိုခုတုံးလုပ်ရေးသားပြောဆိုတာမျိုးတွေကိုလည်းရပ်တန့်ဖို့တောင်းဆိုထားပါတယ်။အပြည့်စုံကတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်
။2019ခုနှစ်ကအတဘက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနှစ်သိန်းနေရပ်ပြန်ရေးဟာ၅နှစ်ကြာတဲ့အထိမရေမရာဖြစ်နေသေးပဲလို့ရခိုင်ရိုဟင်ဂျာတပ်မက ARU ရဲ့ January 31ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ January 28ရက်နေ့ကမြန်မာစစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒုက္ခသည်တွေနေရပ်ပြန်နိုင်ဖို့စီစဉ်ရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အတွက်နေရပ်ပြန်ရေးဟာခက်ရဲရဲမျှော်လင့်ချက်တွေဖြစ်လာရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာစစ်တပ်ကအာဏာမသိမ်းမီ3လလောက်လို့မှဝင်ကြီးဟောင်းရေတပ်ဗိုလ်ချုပ်ဟောင်းဦးစိုးသိန်းထုတ်ဝေခဲ့တဲ့စာအုပ်ထဲမှာဒေါက်တာဆုကြည်ကနေရွင်ကြအရေးဦးဆောင်လှုပ်ရှားနေသူဒေါက်တာဝါကာဦးတင်ကိုစာရေးသားပြီးရွေးကောက်ပွဲမှာ NLD အနိုင်ရဖို့ကူညီဖို့နဲ့ရွင်ကြတွေပေါ်ဖိနှိပ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့ဥပဒေပြဋ္ဌာန်းပေးမယ်လို့ဒေါက်တာဆုကြည်ကရေးသားခဲ့တယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုဖော်ပြထားတဲ့စာမျိုးရရှိဘူးပါဒလားဒေါက်တာဝါကာဦးတင်ကအခုလိုဖြစ်ဆိုခဲ့ပါတယ
်ဒေါက်အောင်ဆန်းစုကြည်ရဲ့ Now NLD ဆိုရရဲ့ Now NLD ပါတီကရောဘသူမှကျွန်တော်စီစာမရေးခဲ့ပါဘူးကျွန်တော်ဘသူစီကမှစာမရေးခဲ့ပါဘူးကျွန်တော်တင်တာကတော့ဒေါက်အောင်ဆန်းစုကြည် NLD ရဲ့ National ပြိုင်တဲ့အဖွဲ့ USDP ဖြစ်ဖြစ်တမ်မတော်ဖြစ်ဖြစ်ကျွန်တော်ကတော့ပြည့်အကြပြောလို့မရဘူးဒါပေမဲ့ကျွန်တော်နားလည်တာကတော့အောင်ဆန်းစုကြည်ကိုမနစ်သက်တဲ့အောင်ဆန်းစုကြည် NLD ကိုနဲ့ရင်ဖြင်ပြိုင်တဲ့အဖွဲ့တွေကအဲ့ဒါကိုဖန်တီးပြီးတော့ရေးပါတယ်။ဘာဖြစ်လို့ဆိုတော့အရိုဟင်ဂျာရဲ့အရေးကိုရိုဟင်ဂျာရဲ့ဂျန်နိုဆိုက်အကြောင်းကိုတုံးပြီးတော့အောင်ဆန်းစုကြည် NLD ဆုံးရှုံးသွားအောင်မြန်မာပြည်သူပြည်သူတွေကသူ့ကိုမေးမပေးအောင်အဲ့ဒါဖန်တီးပြီးတော့ရေးတယ်လို့ကျွန်တော်ထင်ပါတယ်။
ခုလိုရိုရင်ဂျာတွေကိုခုတုံးလို့ရေးသားတာမျိုးနောက်နောက်စာအုပ်စာတန်းတွေဖြန့်ဝေတာမျိုးမလုပ်ဖို့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်နောက်တစ်ခုကဒီအစီရင်ခံစာထဲမှာဘင်္ဂလားဒေ့ရှ်မှာရိုရင်ဂျာတသန်းနှစ်သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်ရနိုင်မဲ့မျှော်လင့်ချက်ကဘယ်လိုရှိပါလဲ
က ကျွန်တော်တို့မျောလင့်ပါတယ်ကျွန်တော်ဖြစ်မယ်လို့ကျွန်တော်မျောလင့်ပါတယ်ဘာဖြစ်လို့ဆိုတော့ဒီမြန်မာဆိုးရမြန်မာတက်မတော်ကမြန်မာနိုင်ငံရဲ့တိုင်းရင်းသားဖြစ်တဲ့ရူဟန်ဂျာကိုပြန်ခေါ်ဖို့အတွက်သူမတာဝန်ရှိပါတယ် World Code ICJ မှာလည်းပြဿနာ genocide တွေပြဿနာနဲ့ဖြစ်တယ်မြန်မာအနေနဲ့မြန်မာတက်မတော်အနေနဲ့သူတို့ကိုအများများအများဆုံးပြန်ခေါ်တော့ဖို့အတွက်ကျွန်တော်တို့မျောလင့်ကြအမြဲတမ်းရှိပါတယ်
နောက်တစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပါတယ်2018ခုနှစ်တုန်းကအဲ့ဒီစစ်တပ်နဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်တိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဒီနိုင်ငံတကာခုံရုံးရောက်တဲ့အထိတရားစွဲဆိုထားတာရှိပါတယ်အဲ့ဒီတော့အခုဒီစစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းထားတဲ့အချိန်မှာပြန်မယ်ဆိုလို့ရှိရင်တောင်းဆိုထားသလိုလုံခြုံပြီးတော့ဒီလူကုန်တိုက်ခါနဲ့အညီပြန်ရနိုင်ဖို့ဆိုတာဖြစ်နိုင်မှာမလား
အပြန်နိုင်ပါတယ်မြန်မာဆိုရကအဲ့ဒါတက်မတော်ကနားလေသိမ့်ပါတယ်သူတို့ရိုဟန်ဂျာကို2017မှာလောက်ခဲ့သလိုခုပြန်လုံးမယ်ဆိုရင်ဘာဖြစ်မယ်ဆိုတာသူတို့နားလေပ
ါဒီအခုလက်ရှိဖြစ်နေတဲ့ရိုဟန်ဂျာပြဿနာပေါ့နော်ရိုဟန်ဂျာကိစ္စပြည်လဲသွားဖို့ဆိုရင်အဓိကဘယ်အချက်ကိုရှင်းရမှာလဲခင်ဗျဘယ်အချက်ကအဓိကပြဿနာဖြစ်နေပ
ါအဓိကအချက်ကတော့တိုင်းရင်းသားရိုဟန်ဂျာလူမျိုးဟာရခိုင်ပြည်မှာနေရာဘလောက်တကြပြီလဲသူတို့ historically သူတို့အေဒေတာကလူတွေတိုင်းရင်းသားနိုင်ငံသားအန်တိုင်းရင်းသားနောက်ပြီးတော့ရိုဟန်ဂျာစာလူမျိုးတစ်မျိုးရိုဟန်ဂျာဆိုတဲ့လူမျိုးရဲ့နာမည်အဲ့ဒါကိုအစီအမဲပြုဖို့ရိုဟန်ဂျာရဲ့ပြည်နေတကူရိုဟန်ဂျာရဲ့နိုင်ငံတကူပြောရမှာပေါ့
ပြီးခဲ့တဲ့အစိုးရတွေလက်ထက်တုန်းကလည်းရိုဟန်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးစွဲကြတာမျိုးမရှိသလိုမြန်မာစစ်တပ်နဲ့စစ်ကောင်းဆောင်တွေကလည်းရိုဟန်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားခြင်းမရှိပါဘူးမြန်မာနိုင်ငံမှာရိုဟင်ဂျာနဲ့မွတ်စလင်တွေကိုနိုင်ငံရေးအရာခုရုံးလို့အသုံးချပြီးဝါရောက်ဖြန့်တာမျိုးတွေရှိသလိုစစ်တပ်ကအာဏာသိမ်းဖို့ကိစ္စမှာလည်း NLD နိုင်ရင်အမျိုးဘာသာသာသနာကွဲပြောက်မယ်ဆိုတာမျိုးတွေနဲ့ချိန်ချောက်ဖန်တီးပြီးတော့စစ်တပ်ကနေအာဏာသိမ်းအောင်လှုံ့ဆော်ခဲ့တယ်ဆိုတာမျိုးတွေရှိတယ်လို့တုံ့သပ်ပြောဆိုတာတွေရှိပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့ NUG အစိုးရကခန့်အပ်ထားတဲ့အာဆီယံဆိုင်ရာတမတ်ကြီးဥပိုလ်လာတင်ကအခုလိုမှတ်ချက်ပြုပြောဆိုပါတယ
်။တလုံးဝအချိန်မြင့်မရှိတဲ့သုံးသက်ချက်လို့ကျွန်တော်တို့ပြောချင်ပါတယ်။စစ်တပ်အာဏာသိမ်းတာကစစ်တပ်ကအခွင့်အထူးကံလူဒန်းစားတဲ့အနေနဲ့ဥပဒေထက်မှနေပြီးတော့တိုင်းပြည်ကိုစိုးမိုးချုပ်ကန့်ခြင်းနဲ့NLD နိုင်ရင်တိုင်းပြည်ဟာသာသနာပြောင်းမယ်ဆိုခဲ့ရအောင်2015ခုနှစ်မှာ NLD နိုင်ပြီးတော့9နှစ်အုပ်ချုပ်တဲ့ကာလမှာအဲ့ဒီအချင်းအရာတွေပြည်သူလူထုတွေကထွက်လာတာဘာများရှိသလဲလို့ကျွန်တော်ပြန်ပြီးတော့မေးခွန်းထုတ်ရမှာဖြစ်ပါကျွန်တော်တိုင်းပြည်လွတ်လပ်ရပြီးတဲ့ကာလမှာလည်းပဲပြည်သူလူထုကြားထဲမှာမွတ်စလင်နဲ့ဗုဒ္ဓဘာသာအထက်ကျုံတော်၎င်းကျန်တဲ့ခရစ်စတန်နဲ့ဗုဒ္ဓဘာသာအထက်ကျုံမျိုးတော်၎င်းမရှိခဲ့ပါဘူးဒါဆက်အာဏာရှင်နေအာဏာသိမ်းပြီးတဲ့1962ခုနှစ်နောက်ပိုင်းမှာမှတရုတ်ဘာမှာအရေးခင်းကိုဖန်တီးတာမျိုးမွတ်စလင်ဗုဒ္ဓဘာသာအခင်းအရေးခင်းမျိုးဖန်တီးတာမျိုးဟာအစဉ်တစိုက်စစ်အာဏာရှင်တွေကလုပ်ခဲ့တဲ့လုပ်ရက်တွေပဲဖြစ်ပ
ါကုဇော်မိုးကျော်ပါကုဇော်မိုးကျော်ရဲ့စူးစီးတင်ပြချက်ပါရှင်ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နှာစင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့ခုဆက်လက်ပြီးတော့ဒီဆရာနာသိန်းတစ်နှစ်ပြည့်သုံးသက်ချက်အနေနဲ့ဒီစိုက်ပျိုးရေးကဏ္ဍအပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိခဲ့လဲဆိုတာကိုတင်ပြမှာပါမြန်မာနိုင်ငံမှာဆရာနာသိန်းကြီးတစ်နှစ်အကြာမှာအဓိကလေယာဉ်မြေအပါအဝင်စိုက်ပျိုးရေးလုပ်ငန်းတွေရဲ့အခြေအနေဟာကျဆင်းနေတယ်လို့ဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒူဥက္ကဋ္ဌဒေါက်တာဆိုးထွန်းစကိုင်းတိုင်းကဏီမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းနဲ့မကွေးတိုင်းကလယ်သမားအရေးဆောင်ရွက်နေသူဦးအောင်ကျော်ကျော်တို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုခင်မောင်စိုးမင်းကတင်ပြထားပါရရှင
်မြန်မာနိုင်ငံမှာလေယာဉ်လုပ်ငန်းအပါအဝင်စိုက်ပျိုးရေးဟာအဓိကအသက်မူဝန်ကြောင်းလုပ်ငန်းဖြစ်ကြတဲ့အတွက်ဟိုးတချိန်ကိုလိုနီခေတ်ပါလီမန်ဒီမိုကရေစီခေတ်တွေမှာဆိုရင်ပြည်တွင်းစားသုံးမှုဖူလုံယုံသာမကပြည်ပကိုအများဆုံးစံချိန်တင်ပို့ခဲ့ကြပါတယ်1962ခုနှစ်မတ်လ2ရက်နေ့ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့စဉ်ကလည်းအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်တောင်မှသတ်မှတ်ခဲ့ပြီးဒေါ်လန်ဟေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်ပါဝင်ကတောင်သူလယ်သမားနှီးနှောဖလှယ်ပွဲတွေခံခံနာနာကျင်းပခဲ့ကြပါတယ် ဒါပေမဲ့လည်းမူလစိုက်ပျိုးမြေနဲ့မကိုက်ညီတဲ့စီမံကိန်းသီးနှံသတ်မှတ်စိုက်ခိုင်းတာတွေတာဝန်ကျေသီးနှံဆိုပြီးအတေးအဓမ္မဈေးနှိမ်ဝယ်ယူတာတွေမြေခွန်ယာခွန်တွေကြီးလေးတာကြောင့်1968ခုနှစ်မှာဆိုရင်မြန်မာနိုင်ငံမှာစံစဘာရှားပါမှုနဲ့ကြုံတွေ့ခဲ့ရပြီးရခိုင်ဒေသမှာဆိုရင်ပြစ်ခတ်နှိမ်နှင်းခဲ့လို့လူသေးဆုံးမှုတွေပင်ရှိခဲ့ပါတယ်အဲ့ဒီကစပြီးမဆလာမြမဆိုရှယ်လစ်လမ်းစဉ်တပါတီခေတ်မှာလဲတောင်သူလယ်သမားတွေဟာအလားတူအခြေအနေတွေနဲ့ကြုံတွေ့ခဲ့ရပြီးဆင်းရဲနွမ်းပါခဲ့ကြပါတယ်ဒီလိုနဲ့1988လူဒုအောင်ကြွားမှုဖြစ်ပေါ်ခဲ့ရပြီးစစ်တပ်ကအာဏာသိမ်းနဝတနာအဖာအမည်အမျိုးမျိုးပြောင်းလဲအုပ်ချုပ်ခဲ့တဲ့အခါမှာလဲတောင်သူလယ်သမားတွေဟာဈေးကွက်လည်းမရှိလုံသားရှားပါမှုတွေနဲ့လဲကြုံတွေ့ခဲ့ရတဲ့အတွက်စိုက်ပျိုးရေးဇယိတ်အရင်တောင်မှမရတဲ့နှစ်တွေမကြာခဏကြုံတွေ့ခဲ့ရပါတယ်အဆိုးဆုံးကတော့မြို့ပြနဲ့နီးတဲ့ဒေသတွေမှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုခရိုနီကုမ္ပဏီတွေကစက်မှုမြေလိုအပ်ချက်အကြောင်းပြကဒေသအာဏာပိုင်တွေနဲ့ပေါင်းပြီးအဓမ္မသိမ်းယူမြို့ပြတိုးချဲ့အိမ်ဝိုင်းတွေအနေနဲ့ဈေးကောင်းယူပြန်ရောင်းချတာခံခဲ့ရတာပါပဲ။ဒါအပြင်စစ်တပ်ကလည်းတပ်ပိုင်ဆိုပြီးအဓမ္မသိမ်းယူခဲ့တဲ့အတွက်ကြောင့်တောင်သူတွေမြေမဲ့ရမယ်ဖြစ်ကုန်ခဲ့ရပါတယ်။အဲ့ဒီလိုနဲ့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာတော့ကျေးလည်ဖွံ့ဖြိုးရေးအတွက်ဆိုပြီးလျှက်စစ်မီရရှိရေးကျေးရွာချင်းဆက်ကွန်ကရစ်လမ်းတွေခင်းပေးတာတွေစိုက်ပျိုးရေးလုပ်ငန်းနှီးနှောဖလှယ်ပွဲတွေပြုလုပ်ပေးတာတွေရှိခဲ့ပေမဲ့ခိုင်မာတဲ့မူဝါဒတွေတိကျတဲ့လမ်းစဉ်တွေချမှတ်နိုင်ခြင်းမရှိခဲ့တဲ့အတွက်ကြောင့်အရင်ကနဲ့စာရင်တိုးတက်မှုအနည်းငယ်ပဲရှိခဲ့တယ်လို့ဆိုပါတယ်။ဒီလိုနဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့တဲ့အခါမှာတော့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးအခြေအနေဘယ်လိုရှိနေပါသလဲအခုဆိုရင်တစ်နှစ်ပြည့်ပြီဖြစ်လို့အဓိကစံစဘာအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစိုးတွန်းကိုမေးမြန်းကြည့်ရမှာတော့အဆိုးဆုံးအခြေအနေကိုကြုံတွေ့နေရတယ်လို့သူကပြောပါတယ
်ပြီးခဲ့တဲ့ဒီနေ့တာကာလတော့ဆရာသုံးသက်ခဲ့တဲ့ဒီနေ့တာကာလအဆိုးဆုံးအခြေအနေပေါ့နော်ကိုဗစ်ကလည်းအဆိုးဆုံးအခြေအနေနိုင်ငံရေးအခြေအနေရတယ်ပြည်နယ်တော်အခြေအနေဒီဝေကြီးတဲ့ပတ်သက်တဲ့ဗန်ဒီပိတ်သွားတဲ့အနေထားစိုက်ပျိုးထုတ်လုပ်မှုကတော့ကျသွားတော့ပေါ့။ရင်းနှောင်းရတဲ့မားရီယာမျိုးသားလိုဒွေရလိုဘုဒ္ဓဆီလိုပဲဝေရွေးနဲ့ဝယ်လို့ရတယ်။အခုကတော့ဒေါ်လာလေးတက်ပြီးနောက်ပိုင်းကျတော့လက်ငင်းပေးရှိတဲ့စနစ်ကိုပြောင်းလဲလို့ရအောင်။တိုးရကဝေတော့ဝေမှုပူဖြစ်စီရလို့ကျွန်တော်မြင်တာပေါ့နော်။အထွတ်နှောင်းတော့လည်းကျသွားနိုင်တဲ့အနေထားလို့တော့ပြောလို့ရတယ်။ FIFA Esports ကလည်းသူကကျသွားတယ်ဒီနေ့ကလေ။ဒီနေ့ကတော့ကျွန်တော်တို့ကစံတန်ကြီးဒေသမှာ8တန်းတော့ပဲတင်ပို့နိုင်တယ်။အရင်တော့ဒီနေ့ကို2တန်းခွဲတော့ပို့နိုင်တာပေါ့နော်။အဲတော့တစ်နှုန်းကြာပြီးတော့တင်ပို့မှုရတယ်9သိန်းတော့ရောကြပါတယ်ဘိုင်းတော့ရှိပါတယ်။နောက်ကျွန်တော်တို့ကစံနဲ့စာရင်ဟိုကဇဝဲတင်ပို့မှုကပူပြီးတက်လာတာမြင်တယ်။နောက်တို့က animal fee ပေါ့နော်တိရစ္ဆာန်စာပါမျိုးသုံးတာရှိတာပေါ့နော်။ဒီလာမယ့်2022မှာတော့အများကြီးတော့လည်းမျှော်လင့်လို့မရဘူး။ကျွန်တော်မြင်တော့ဒီဒေသမှာနေရတော့ဒိုးမြက်ရရှိမှုနေတယ်လက်ရှိအခြေအနေမှာတော့ခုနကလေသမားရဲ့အနေနဲ့ကတော့အရင်ကြည်အောင်ကျွန်တော်တို့ဒုစားအနေထားလို့ကျွန်တော်မြင
်တယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတောင်သူလေသမားအရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကြားခံပြီးလောက်ွက်ငယ်တောင်သူတွေနဲ့ကုမ္ပဏီတွေအကြပူးပေါင်းဆောင်ရွက်ခဲ့ကြတာတွေတဖြည်းဖြည်းကျယ်ပြန့်လာခဲ့ပါတယ်။တောင်သူလေသမားအရေးဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေရဲ့ယုံကြည်မှုအာမခံမှုနဲ့လောက်ွက်ငယ်တောင်သူတွေစုပေါင်းရရှိလာတဲ့သီးနှံကိုကုမ္ပဏီတွေကဝယ်ယူတဲ့လုပ်ငန်းဖြစ်ပါတယ်။ကုမ္ပဏီနဲ့တောင်သူတွေညှိနှိုင်းပြီးဓာတုမြေဩဇာဓာတုပိုးသတ်စေမသုံးမဲ့တဘာဝသီးနှံထုတ်လုပ်မှုလုပ်ငန်းဟာတဖြည်းဖြည်းနဲ့နေရာတော်များများမှာအောင်မြင်ခဲ့ရကနေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလုံးဝပျက်စီးသွားတယ်လို့သိရပါတယ်။ဒီလုပ်ကိုဦးဆောင်လုပ်ကိုင်နေသူတဦးဖြစ်တဲ့မကွေးတိုင်းတောင်သူလယ်သမားအရေးအကူအညီဆောင်ရွက်ပေးနေသူဦးအောင်ကျော်ကျော်ကသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
။စစ်အာဏာသိမ်းတော့အခက်အခဲအနောက်ရှက်တွေအများကြီးဖြစ်လာတယ်။အဓိကပြိုလဲသွားတာကဗန်စနစ်ပြမကွေးတိုင်းတောင်သမားတမကဧက300လောက်တောင်သူနေရာကျော်လောက်နဲ့စနစ်မန္တလေးကုမ္ပဏီနဲ့ကျွန်တော်စာချုပ်ချုပ်ပြီးလုပ်တဲ့အခါမှာစနစ်မန္တလေးကုမ္ပဏီကငွေထုတ်ရတဲ့သူတို့အခက်အခဲတွေစဖြစ်တယ်ငွေတစ်ခါထုတ်ရင်ကုမ္ပဏီဟို350ပဲခွင့်ပြုတော့ကျွန်တော်တို့တောင်သူတွေကိုမယုတ်ဖို့တစ်ခေါက်ပို့တဲ့အခါမှာအ ਨੇ ဆုံးသူက300လောက်ရှင်းရတယ်ပြပြတပြပြနဲ့သူမရှင်းနိုင်ကုမ္ပဏီဒီမှာကျွန်တော်တို့တောင်သူတွေရဲ့အကျွေးတွေကပုံသွားတယ်ဒါမှတောင်သူတွေစိုက်ပျိုးစိတ်အရင်းနှီးပေါ့ဗျာမရှိတော့ဘဲနဲ့စိုက်ဖို့အခက်အခဲဖြစ်တဲ့အထိအောင်ကိုကျွန်တော်တို့ရင်ဆိုင်တွေ့ကြုံရတယ်အဆိုးဆုံးကိုရောက်သွားပြီပေါ့ဗျာအခုကတော့လေယာလုတ်သားကတေကောက်ကိုအ ਨੇ ဆုံး၄ယောက်လောက်အလုပ်ဖြစ်နေတာနေတိုင်းအလုပ်ရတယ်ပေါ့နော်ဒီမြေပေါ်မှာလုပ်နေတဲ့လေယာလုတ်သားတွေလည်းဝင်ဝင်မရှိကြတော့ဘူး
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ကလူထုအုံကြွားမှုကိုအပြင်းထန်ဆုံးအရက်ဆက်ဆုံးပြိနှိပ်လာရမှာသခိုင်းတိုင်းကမြို့နယ်အတော်များများဟာ တူမီလက်လုတ်တနအပါဝင်ရရလက်နဲ့ဆွဲကင်ခုခံခဲ့ကြပါတယ်အဲ့ဒီလိုအခြေအနေတွေရှိပေမဲ့စံစဘာထွက်ရှိမှုအနေအထားကတိတ်မဆိုးဘူးလို့ကဏီမြို့နယ်စကိုင်းတိုင်းဒေသကြီးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ
်အနာသိန်းနဲ့နှစ်ပတ်လည်အတွင်းမှာအကုန်လုံးကစပွဲတွေဖြစ်နေတဲ့ခါကြတော့လေလေယာမီတချို့ကတော့မဆက်ရဘူးဒီလိုကွက်လက်ဒီကွက်လက်ဒီအများကြီးပဲကြံ့ရင်ခဲ့တယ်ဟုတ်ဒါပေမဲ့အများစုကတော့စိုက်ကြပါလို့ပြေးလာတဲ့အချိန်ပြေးနေလက်တဲ့အချိန်ဝင်ဆက်ရတာပေါ့ဗျာဒီနှစ်တော့မိုးလေးကအဆင်ပြေတဲ့ခါကြတော့လေတွေကကောင်းတယ်ဒီဒီဘက်ကတော့မဆူလာဘူးအချို့ဆူလို့ရှိရင်လဲရေတုံးကြီးအစင်းတွေစစ်တပ်ကနေပြီးတော့မိရွယ်ရှုသွားပြီးတွေ့ရတယ်ဘယ်စဘာပုံတွေရှုသွားတာဒီတွေ့ရတယ်ခုကတော့လေအနေနဲ့လာတော့ပြေးရတာပေါ့ဗျာလဲရမီဒီအဓိကထားပြီးတော့မလုံနိုင်ဘူးအသက်လူပြေးရတာဆိုတဲ့ခါကျတော့ဥပမာကျွန်တော်တရားရခိုင်နှုန်းပုံမှန်ထွက်တယ်ဆိုလို့ရှိရင်85ရခိုင်နှုန်း65ရခိုင်နှုန်းလောက်ပါတော့ပြန်ပြီးတော့သိမ်းနိုင်ရပါတယ
်အဲတခါတောင်ပေါ်ဒေသတစ်ခုပြစ်တဲ့ချင်းပြည်နယ်မှာလဲအာနာသိမ်းပြီးတဲ့နောက်ပိုင်းရိတ်သိမ်းကဏီတောင်ယာတွေကိုစွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ပြည်ခဲ့တဲ့နှစ်ကုံပိုင်းကထန်တလန်မြို့မိရှုခံခဲ့ရစဉ်ဒေသခံချင်းအမျိုးသမီးနှစ်ဦးက VOA ကိုပြောပြခဲ့ပူးပါတယ်အခုအခါမှာကျေးလက်ဒေသကလူငယ်အများအပြားဟာစိုက်ပျိုးရေးလုပ်ငန်းတွေနဲ့ရပ်တည်ဖို့ခက်ခဲလာတဲ့အတွေ့ထိုင်းဘာဝင်အိနီချင်းနိုင်ငံတချို့နဲ့ပြည်တွင်းကအလုပ်ကံရရှိနိုင်တဲ့နေရာတွေကိုထွက်ခွာသွားကြတဲ့အတွက်ကြောင့်အရင်ကတည်းကလဲရလုတ်သားရှားပါးမှုကြုံတွေ့ခဲ့ရတဲ့အခြေအနေတွေဟာပိုးပြီးဆိုးလာမယ်လို့ပြောဆိုမှုတွေလည်းရှိနေကြပါတယ်ခင်ဗျာ
ကိုကမောင်ဆိုမိပါရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ကြရအောင်ပါရှင်ရုရှားယူကရိန်းနေဆက်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တက်ဖြန့်ချထားတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေကြပါပြီရုရှားတပ်တွေယူကရိန်းကိုကျူးကျော်နိုင်ခြင်းရှိနေတာနဲ့ပတ်သက်လို့အနောက်နိုင်ငံနဲ့ယူကရိန်းခေါင်းဆောင်တွေကမျက်ခြေမပြတ်စောင့်ကြည့်နေကြတာပါ VOA သတင်းတောက် Arash Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်အသက်52နှစ်အရွယ်မာရီယာနာဟာဂလိုဟာကလေးသုံးယောက်ရဲ့အမေပါယူကရိန်းမြို့တော် Kiev မှာအယောင်မြင့်တင်ဝန်ထမ်းဖြစ်တဲ့သူဟာကာကွယ်ရေးအရန်တပ်ဖွဲ့ဝင်ဖြစ်တာကြောင့်လဲရုရှားတပ်တွေနေစနာခြေရှုပ်နေချိန်မှာသူကလည်းအသင့်ပြင်ပြီးနေပြီလို့ပြောရတယ်
။ No, ya военнослужащий теперь.
ကျွန်မကတပ်ဖွဲ့ဝင်တယောက်ဖြစ်တာကြောင့်အမိန့်ကိုနာခံမှုအသင့်မှာဘယ်လိုအမိန့်မျိုးပဲဖြစ်ပါစေကျွန်မကလိုက်နာမှာဖြစ်ပြီးတော့အမိမျိုးကိုကာကွယ်သွားမှာပါ
writer တရင်အရာယူကရိန်းဟာအရန်တပ်ဖွဲ့ဝင်တသိန်း3000လောက်ကိုပြန်စုနေတာပါတစ်ချိန်တည်းမှာအမေရိကန်ကယူကရိန်းကိုလက်နက်တင်ပို့နေသလိုတပ်ဖွဲ့တချို့ကိုအရှေ့ဥရောပမှာနေရာချထားမယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောထားပါတယ်ယူကရိန်းနယ်စပ်မှာရုရှားတပ်တွေတပ်ဖြန့်ချထားတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတနင်္လာနေ့ကဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီး Linda Thomas Greenfield က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
The Security Council is unified. Our voices
are unified. ကောင်စီကညီညွတ်မှုရှိပါတယ်။ရုရှားအနေနဲ့သူ့လောက်ရကိုရှင်းလင်းပြဖို့တညီတညွတ်ထဲတောင်းဆိုပါတယ်။သူတို့ရှင်းပြတာကိုနားထောင်ဖို့လည်းအဆင်သင့်ပါပဲ။ဒါပေမဲ့သူတို့ရဲ့ဝါဒဖြန့်ပြောကြားချက်တွေကိုတော့နားယောင်မှာမဟုတ်သလိုအစည်းအဝေးတွင်မဟုတ်မမှန်ပြောကြားတာတွေကိုလည်းအချက်အလက်နဲ့တေချာပြန်ထောက်ပြဖို့ပြင်ဆင်ထားပါတယ်။
အစည်းအဝေးတခုခုမရှိပဲရုရှားတပ်တွေအခုလိုယူကရိန်းနယ်စပ်တကြောမှာတပ်ဖြန့်ချထားမှာမဟုတ်ဘူးလို့လည်းတမတ်ကြီးကပြောရတယ်။မကြိုင်ခင်ကကျင်းပတဲ့မော်စကိုကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်ကရုရှားနဲ့အမေရိကန်ကြားအပြန်အလှန်လေးစားမှုရှိဖို့လိုလားပြီးနေတိုးဖွဲ့ရဲ့အင်အားတိုးချဲ့မှုနဲ့ပတ်သက်ပြီးဆိုရင်ကြောင့်ပြောရတယ်။ဆိုဗီယက်ပြည်ထောင်စုဟောင်းမှပါဝင်တဲ့ယူကရိန်းအရေးကြောင်းခုအခါအမေရိကန်ပါတီကြီးနဲ့ကြားမှာလဲရှာရှာပါပါနိုင်ငံရေးအရာညီညီညွတ်ညွတ်ရပ်တည်နိုင်ခဲ့ပါတယ်ယူကရိန်းကအနောက်ဘက်ကိုရိမ်းပြလိုက်ချိန်မှာပဲရုရှားကအခုလိုကျူးကျော်လူတဲ့အရေးအယောင်တွေပြလာတာဖြစ်တယ်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင် Republican အထက်လွှတ်တော်အမတ် Rob Portman က NBC Meet the Press အစီအစဉ်မှာအခုလိုပြောပါတယ
် America always stands for freedom
လူ့လက်ရေးအတွက်အမေရိကန်ကအမြဲရပ်တည်မှာပါလူတွေရဲ့လွတ်လပ်စွာရွေးချယ်권ကိုတန်ဖိုးထားသလိုအချို့အခြားနယ်နိမိတ်ပိုင်ဆိုင်မှုယူကရိန်းလူလူလိုလားတဲ့ဂုဏ်သိက္ခာဒါတွေကိုအမေရိကန်ပြည်ထောင်စုကယုံကြည်တန်ဖိုးထားပါတယ်။အခုလိုသူတို့နိုင်ငံရဲ့ဖြစ်တည်မှုအန္တရာယ်နဲ့ရင်ဆိုင်နေရချိန်မှာလွတ်လပ်တဲ့ကမ္ဘာကြီးအနေနဲ့သူတို့နဲ့အတူရပ်တည်ပေးတာဟာကြိုးကြောင်းစီလျော်ပါတယ်
။ယူကရိန်းနယ်စပ်မှာရုရှားကစစ်အင်အားတိုးချနေချိန်မှာပဲယူကရိန်းနိုင်ငံတဲကိုအမေရိကန်ပါဝင်နေတိုးဖွဲ့ဝင်နိုင်ငံတွေကလက်နက်တွေပို့ဆောင်ပေးနေပါတယ်။ရုရှားကကျူးကျော်သိမ်းပိုက်လာပြီးဆိုရင်တော့ယူကရိန်းအတွက်ခုခံတိုက်ပွဲဝင်ရမှာက ဓမ္မတာပဲလို့အမေရိကန်ဆိုင်ရာယူကရိန်းသံမတ်အောက်ဆာနာမာကာရိုဗာက CBS Face the Nation အစီအစဉ်မှာပြောပါရယ
် We do not want to be part of the Soviet Union
Russia Empire ဒါမှမဟုတ် Russia ပြောင်စုရဲ့အစိတ်အပိုင်းမဖြစ်ချင်ပါဘူးကျမတို့ကလွတ်လပ်တဲ့နိုင်ငံအနေနဲ့သာယက်တီချင်တာကြောင့်ခုဆိုရင်လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေပါတယ်တကယ်လို့သာရုရှားဟာယူကရိန်းကိုသိမ်းပိုက်လိုက်ပြီဆိုရင်သူတို့ကအဲ့ဒီမှာပဲရန်နေမှာမဟုတ်ပါဘူးဒါကြောင့်အခုလိုအချိန်ဒီမှာကျမတို့ကုကုကိုခုခံကာကွယ်နိုင်အောင်ကုညီချဖို့ဟာဥရောပနဲ့ဒီမိုကရက်တစ်ကမ္ဘာကြီးရဲ့အကျိုးအတွက်ပဲဖြစ်ပါလိမ့်
ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာမှကိုရုရှားကကြိုတင်ကန့်ကွက်နေတာဖြစ်ပြီးအမေရိကန်ဘက်ကတော့နိုင်ငံတိုင်းမှာကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်ရှိပြီးဘယ်နိုင်ငံကမှလာပြီးတော့မလုပ်ရမယ်မလုပ်ရဘူးဆိုတာပြောပိုင်ခွင့်မရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်ပတ်စင်တင်ပြနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်ကျမတို့ဒီအစီအစဉ်ကိုဒီ VOA မြန်မာပိုင်းရုပ်သံမှာလည်းကြည့်ရှုနိုင်ကြပါတယ်။ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ Facebook ကနေပြီးတော့လည်းဓာတ်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့ပြင်သစ်တောင်ပိုင်းကတရုတ်မီးပုံပွဲတော်အကြောင်းကိုမတ်စုမြတ်မွန်ကနေပြီးတော့ကျမတို့ကိုပြောပြမှာပါရှင်။
တရုတ်နှစ်သစ်ကူပွဲတော်အချိန်ရောက်ရင်နှစ်သစ်ကူဆင်နွှဲသူတွေရောင်စုံမီးပုံးတွေမှာမီးတွေထွန်းညှိပြီးတော့မီးပုံးပွဲတော်ကျင်းပလေရှိတဲ့အချိန်ပြင်သစ်နိုင်ငံတောင်ပိုင်းကတူလူးစ်မြို့မှာလည်းအီယာမမီးပုံးကြီးတွေနဲ့မီးထွန်းပွဲတော်ကျင်းပခဲ့ပါတယ်။ဘလန်ညိုင်းအရက်က24ဧကာလောက်ကျယ်ဝန်းတဲ့နေရာမှာအီယာမမီးပုံးရုပ်ကြီးတွေအပါအဝင်ပုံစံမျိုးစုံမီးပုံးပေါင်း 2,500 လောက်လှဆင်ပြသထားပါတယ်။တရုတ်နိုင်ငံကမီးပုံးပွဲတော်အစပြုခဲ့တဲ့စီချွမ်ပြည်နယ်ကျူကုန်းမြို့ကတရုတ်မီးပုံးပညာရှင်ပေါင်း80ဖန်တီးထားတဲ့မီးပုံးကြီးတွေဖြစ်ပါတယ်။တရုတ်တနာရီထဲမှာပါတဲ့သတ္တဝါကြီးတွေဖြစ်ကြတဲ့ငကပြန်ကြီးတွေ၊မျက်လက်အစွမ်းရှိတဲ့ဥချိုလေးခုနဲ့ဖူချိုသမင်ရုပ်ကြီးတွေ၊တက်တက်ရောင်အမွှေးရှိတဲ့ငှက်ရုပ်ကြီးတွေမျိုးစုံကိုအေယာမမီးပုံးကြီးတွေအဖြစ်နဲ့ဖန်တီးထားကြတာပါ။တရုတ်ဘန်းဥယျာဉ်ပုံစံမျိုးလုပ်ထားတဲ့နေရာမှာလည်း15ပေအမြင့်ရှိတဲ့ငကားလေကြီးလုပ်ပြီးတော့ပြင်ဆင်မီးထွန်းထားပါတယ်။အခုလိုတရုတ်ယဉ်ကျေးမှုအမွေအနှစ်အတွက်အရေးပါတဲ့တင်ကေတာတွေတာမကပြင်သစ်နိုင်ငံအတွက်လည်းသမိုင်းဝင်ထူးခြားတဲ့အထိတ်မှတ်တင်ကေတာတွေကိုမီးပုံးရုပ်ကြီးတွေနဲ့ပုံဖော်ထားပါတယ်။ Toulouse မြို့ဟာပြင်သစ်လေကြောင်းပြန်တမ်းမှုသမိုင်းအတွက်အရေးပါတဲ့အတွက်ဒါကိုထင်ဟပ်စေတဲ့မီးပုံးရုပ်ကြီးတွေကိုလည်းအလှဆင်ပြသထားတာပါ။2021ဒီဇင်ဘာ1ရက်နေ့ကနေ2022 February 1ရက်တရုတ်နှစ်သစ်ကူနေ့အထိ Toulouse မြို့မှာအခုလိုရောင်စုံမီးရောင်တွေနဲ့မီးပုံးပွဲတော်ကိုကျင်းပနိုင်ဖို့အတွက်နှစ်လလောက်ကြိုတင်ပြင်ဆင်ခဲ့ရတယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ
်ça à peu près 80,000 heures de travail pour fabriquer ces lanternes avec des couturières
နိုင်ပေါင်း 8,000 လောက်ချိန်ပြီးတော့ဒီမီးပုံးကြီးတွေကိုလုပ်ထားရတာဖြစ်ပါတယ်ထဲကျုပ်ကျွမ်းကျင်သူတွေဆေးရောင်အလှချဲသူတွေဂရေဆက်သူတွေပွဲတော်ဖြစ်ပေါ်လာရေးအတွက်ထောက်ပံ့ပို့ဆောင်ရေးလုပ်ပေးသူတွေအများကြီးဝိုင်းဝန်းပါဝင်ကောင်ထယ်ဖော်ထားကြတာဖြစ်ပါတယ်
တရုတ်နိုင်ငံမှာတန်မင်းဆက်အုပ်ဆိုးခဲ့တဲ့ခုနှစ်ရာစုလောက်ထဲကတရုတ်ရိုးရာဆက်ကူမီးပုံးဒုံနီးပညာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီရိုးရာဆက်ကူမီးပုံးဒုံနီးအစာပြုခဲ့တဲ့ကျူကုန်းမျိုးကဆက်ကူမီးပုံးပညာရှင်တွေအပြင်ပကြီဆေးချေကျွမ်းကျင်သူတွေ၊ကျွေတဲ့မြေတဲ့လက်မှုကျွမ်းကျင်သူတွေ၊အေယာမမီးပုံးကြီးတွေချုပ်လှုပ်နိုင်သူတွေကိုယ်တိုင်ပြည်သစ်နိုင်ငံတောင်ပိုင်းကိုလာပြီးတော့အခုလိုလက်ရမြောက်မီးပုံးကြီးတွေကိုလှူထားကြတာဖြစ်ပါတယ်။တရုတ်တန်တားရေးပုံမြင်နဲ့ရောက်သွားသလိုဖြစ်အောင်ဖန်တီးထားတဲ့အေယာမမီးပုံးကြီးတွေလှပအသက်ဝင်နေဖို့အတွက်လဲမီးလုံးပေါင်း 8,000 ထက်မနည်းကိုတုံးပြီးတော့ထွန်းညှိအလှဆင်ထားပါတယ်
။ Oui alors c'est pas moi qui le dis c'est les chinois qui disent que c'est le plus gros festival
or တရုတ်နိုင်ငံပြင်ပမှာလုပ်တဲ့မီးပုံးပွဲတွေထဲမှာအကြီးကျယ်ဆုံးဆိုတော့ကျွန်တော်ပြောတာမဟုတ်ပါဘူး။တရုတ်လူမျိုးတွေကိုယ်တိုင်ပြောကြတာပါ။တရုတ်နိုင်ငံမှာလုပ်တဲ့ပွဲတော်တွေကတော့ဒီထက်ပိုပြီးတော့ကြီးကျယ်ခမ်းနားမှာပါ။မီးလတွေလည်းပိုပြီးတော့များမှာပါ။ဒါပေမဲ့ဒီမှာကျင်းပတဲ့မီးပုံးပွဲတွေမှာလည်းစတူရန်မီတာ5000လောက်ရှိမဲ့ပိုးစာတွေ၄ချိန်130တန်လောက်လေးလံတဲ့တပ်ထုတွေတုံးပြီးတော့လှုပ်ထားတဲ့မီးပုံးပေါင်း 2500 ပြသထားပါတယ်။ကဘာပေါ်ကအကြီးမားဆုံးပွဲတော်တစ်ခုဆိုတာတော့သိကြပါတယ
်။ပြည်သစ်နိုင်ငံတောင်ပိုင်းမှာအခုလိုတရုတ်လက်ရာတွေကိုထူးထူးခြားခြားပြသပွဲတော်လုပ်တဲ့အတွက်ဒေသခံတွေအနေနဲ့စိတ်ဝင်စားစရာဖြစ်တယ်လို့တရုတ်ယဉ်ကျေးမှုကိုလေ့လာနိုင်တဲ့အခွင့်အလမ်းရတယ်လို့ပြောကြပါတယ်
။ Écoutez, on a fait vraiment tout le tour.
အားလုံးကိုကျွန်မလှည့်ပတ်ကြည့်ပြီးပါပြီ။တိတ်ကိုကောင်းပါတယ်။လက်ရာတွေကတကယ်ကိုထူးခြားပြောင်မြောက်တယ်လို့လှလည်းသိလှပါတယ်။
ကဘာလက်ခီးတွေလာလဲကြလေးရှိတဲ့တရုတ်နိုင်ငံတောင်ပိုင်းကဒူလူးစ်မြို့မှာတရုတ်ယဉ်ကျေးမှုအနုပညာလက်ရာတွေမိတ်ဆက်ပြသတဲ့ပွဲတော်မှာစီချွမ်အော်ပရာအဖွဲ့ရဲ့ဖျော်ဖြေတင်ဆက်မှုတွေလည်းပါဝင်ပါတယ်အမှုအရာမျိုးစုံပုံဖော်ခြေသထားတဲ့မျက်နှာဖုံးတွေကိုမျက်စိတမိတ်အတွင်းမှာပြောင်းလဲသွားအောင်တင်ဆက်ကားပြဖျော်ဖြေနိုင်တဲ့ပညာရှင်ကဘာမှာ100လောက်သာရှိတဲ့အထက်ကစီချွမ်အော်ပရာအဖွဲ့ကတရုတ်ပညာရှင်တွေကိုယ်တိုင်လာရောက်ဖျော်ဖြေကြတာဖြစ်ပါတယ်တလကြာကျင်းပတဲ့တရုတ်မီထွန်းအလှပွဲတော်စီကိုလာကြည့်သူ6သိန်းလောက်အထိများမယ်လို့ပွဲတော်စီစဉ်သူတွေကတော့ခန့်မှန်းထားကြပါတယ်။ကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ခီးသွွားလုပ်ငန်းပြန်လည်အသက်ဝင်လာအောင်လို့အခုလိုထူးခြားတဲ့ပွဲမျိုးနဲ့ဆွဲဆောင်နိုင်မယ်လို့မြို့တာဝန်ရှိသူတွေကတော့ယုံကြည်နေပါတယ်
။ Ça apporte aussi aux hôteliers, aux restaurateurs la possibilité de rebondir.
ဆောက်ဆိုင်လုပ်ငန်းတွေ hotel လုပ်ငန်းတွေပြန်လည်စနိုင်ဥမော့လာနိုင်မှုအခွင့်အလမ်းဖြစ်ပါတယ်။ကရောဂါကြီးကြောင့်ထိခိုက်ဆုံးရှုံးခဲ့တာတွေကိုတော့ပြန်ကမီရောမှာမဟုတ်ပြီးသေးပေမဲ့လုပ်ငန်းတွေပြန်ပြီးတော့အရှင်ရလာအောင်လို့ထောက်ကူဖြစ်ပါလိမ့်မယ
်ပြည်သင်းနိုင်ငံတောင်ပိုင်းတူလူးစ်မြို့တွေကဗလန်ယက်အရာမှာတရုတ်ယဉ်ကျေးမှုကိုမိတ်ဆက်ပြီးခီးသွွားဧည့်သည်တွေကိုဆွဲဆောင်တဲ့ပွဲတော်အတွက်မြို့တော်ဝန်ယုံကယူရိုငွေတန်းတဲ့ချီအကုန်ကျခံခဲ့ပါတယ်တရုတ်နိုင်ငံပြင်ပမှာအကြီးဆုံးလို့ပြောတဲ့တရုတ်မီးဘုံအလှမီးထွန်းပွဲတော်ဝင်ကြီးကတော့ကလေးလက်မှတ်က14ယူရိုဖြစ်ပြီးတော့လူကြီးလက်မှတ်က19ယူရိုဖြစ်ပါတယ်အခုလို့တရုတ်မီးဘုံပွဲတော်ကိုတူလူးစ်မြို့မှာ2019ခုနှစ်ထဲကစတင်ပြုလုပ်ခဲ့တာပါ2019ခုနှစ်တုန်းကလုပ်ခဲ့တဲ့ပွဲတော်ရုံးကတော့ဧည့်သည်4သိန်းခွဲလောက်လာတယ်လို့မျိုးတော်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နှစ်သက်ကူကာလတရုတ်နိုင်ငံနဲ့တရုတ်နှစ်သက်ကူဆင်နွှဲတဲ့နေရာတွေမှာသာအခုလိုမီးဘုံအလှထွန်းပွဲတွေဆင်နွှဲကြလေရှိတာမဟုတ်ပြည်သင်းနိုင်ငံတောင်ပိုင်းမှာလည်းဆင်နွှဲနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပွဲတော်စီစဉ်သူတွေကပြောကြပါတယ်။ကြီးမားကျယ်ပြန့်တဲ့မီးထွန်းပွဲတော်အတွက်မျိုးရဲကလမ်းတချို့ကိုပိတ်ထားခဲ့ရတာကြောင့်ကန့်ကွက်သူတချို့တော့ရှိခဲ့ပါတယ်ရှင်။ကျွန်မစုမြန်မာမှာ
မဆူမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီနက်နက်6နိုင်ကနေ9နိုင်ထိအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်8နိုင်ကနေ9နိုင်ထိပြန်လည်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ20 kHz 15.13 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 633 တို့ကနေဖမ်းယူနားဆင်နိုင်ပါရှင်ဗုဒ္ဓဖူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပ
ါမြော့လန်ဒိတ်စာချုပ်ဖွင့်နေသူကယူကရိန်းနိုင်ငံကိုပုံဝင်ဖြစ်လက်မခံမှုရုရှားနိုင်ငံနဲ့နေဆက်တျောက်ကစစ်လက်နက်တွေပြန်လည်ရုပ်သိမ်းမှုတွေပါဝင်လွန်ကျော်ရေးအတွက်အဓိကတောင်းဆိုချက်တွေကိုအမေရိကန်နဲ့မဟာမိတ်တွေလိလိရှုနေကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာပဲပြောလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့အင်္ဂါနေ့ကဆက်သွယ်ပြောဆိုရမှာယူကရိန်းပေါ်ထောက်ခံမှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံတဲ့အကြောင်းအလေးထားပြောကြားခဲ့တာပါအမေရိကန်နဲ့ရုရှားတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေဟာယူကရိန်းနဲ့ဆက်မှာရုရှားကစစ်ရင်အားတသိန်းလောက်ချထားတာကြောင့်တင်းမာမှုတွေပေါ်ပေါက်နေတာကိုယော်ပါအောင်တော့မလုံနိုင်ခဲ့ကြပါဘူးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့အချက်တဲတွေကိုနိုင်ငံတကာတိုင်ဝမ်ကနီးလန်းသင်းနဲ့ထိရောက်အောင်ဖြေရှင်းကြဖို့ကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆိုတဲ့တော်မ်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်ချိန်မနှောင်းခင်ပုံမခိုင်မအကောင့်နဲ့အရေးယူဆောင်ရွက်မှုနီးလန်းသင်းတစ်ခုကိုစဉ်းစားဖို့အလေးနဲ့တိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆိုတဲ့ဆရာနာသိန်းတနည်းပြဖြစ်အင်္ဂါနေ့ကဗီဒီယိုနဲ့သတင်းစကားပါရမှာပြောဆိုလိုက်တာပါဆရာနာသိန်းကတနည်းပြတဲ့အချိန်ထိကုလသမဂ္ဂလူညွန်ရေးကောင်စီကလက်နက်တင်ပို့မှုတားမြစ်ရေးထိရရမလုံနိုင်တဲ့အတွက်အပြစ်မဲ့ပြည်သူတွေတည်ချင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ဒီအတွက်မြန်မာဆရာနာပိုင်းနေလက်နက်ငွေကြေးနဲ့တရားဝင်မှုမရအောင်ဖျက်တောက်နိုင်မှုနိုင်ငံတကာကဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းခဲ့တာပါကုသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကလည်းမြန်မာအရေးဖြစ်ရှင်းရမှာနိုင်ငံတကာကထိထိရရဆောင်ဖို့အင်္ဂါနေ့မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအရသာဆွေးရောက်ကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြဖြစ်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံအပြင်ဘက်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာအရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာပါအနာသိမ့်မှုတနည်းပြည့်ဖြစ်အတန်တိပိတ်ဆန္ဒပြဖို့တက်ကြွလှူရှားသူတွေတိုက်တွန်းထားတာကြောင့်ရန်ကုန်မန္တလေးမြို့ကြီးအပဝင်နေရာတော်မြတ်မှာအသွာလာတွေရှင်းလင်းနေတာတွေ့ခဲ့ရတာပ
ါကိုအောင်လင်းကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါရှင်ဗုဒ္ဓဘုနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိ တင်ဆက်ခဲ့တာပါ။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်ဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.